အင်ဒိုနီးရှားနိုင်ငံဒီဆူလာဝေစီကျွန်းပေါ်ကနီကယ်သတ္တုဆက်ရုံတစ်ခုမှဒီကနေ့ပောက်ကွဲမှုဖြစ်ခဲ့တာကြောင့်ဆက်ရုံအလုံးသမား73ယောက်သေဆုံးပြီးတော့38ယောက်ထဏ်ရာရသွားတယ်လို့အဲ့ဒီဆက်ရုံပိုင်ရှင်ကပြောကြပါတယ်။အင်ဒိုနီးရှား Sanction Stainless Steel Company ကပိုင်ဆိုင်တဲ့အဲ့ဒီဆက်ရုံဒီကနေ့မနက်9နာရီခွဲလောက်မှာဆက်ရုံအလုံးသမားတွေသတ္တုကြိုတဲ့မီးပြင်းဖို့ကိုပြင်နေတဲ့အချိန်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပြီးတော့အင်ဒိုနီးရှားအလုံးသမား6ယောက်နဲ့တရုတ်အလုံးသမား9ယောက်သေဆုံးသွားတယ်လို့အင်ဒိုနီးရှား Morowali ဆက်မှုဇုံ IMIP ရဲ့ကြေညာချက်မှာပြောထားပါတယ်။ပောက်ကွဲမှုကနေဖြစ်ပေါ်လာတဲ့မိလောင်ကျွမ်းမှုကိုတော့မနေ့9နာရီ10မိနစ်မှာငြိမ်းသက်နိုင်ခဲ့တယ်လို့ပြောပါရယ်ကနဦးစုံစမ်းစစ်ဆေးမှုတွေအရာတော့တတ်တုတန်းစင်နဲ့မိပြင်းပေါ်ရဲ့အောက်မှာပောက်ကွဲမှုဖြစ်စီတဲ့အခြေအနေရှိနေတာကြောင့်ဖြစ်နိုင်ပြီးတော့ပြင်နေတဲ့အချိန်မှာပောက်ကွဲမှုဖြစ်တာလို့အဲ့ဒီဆက်မှုစုံရဲ့ပြောခွင့်ရကပြောပါရယ်တတ်တုအရေးကြိုတဲ့မိပြင်းပေါ်ကိုပြင်တဲ့နေရာမှာအောက်ဆီဂျင်မှုအများအပြားကိုလည်းအသုံးပြုရတာကြောင့်ပောက်ကွဲမှုတစ်ခုဖြစ်တာကနေနောက်ထပ်ပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့တယ်လို့လည်းပြောပါရယ်ရှင်